ရွေးကောက်ပွဲမဲဆွယ်စည်းရုံးမှုမှာနိုင်ငံရေးပါတီတွေအကြားတန်းတူအခွင့်အရေးရရှိဖို့ဘာသာရေးကိုနိုင်ငံရေးအကျိုးမြတ်အတွက်အသုံးမပြုဖို့အပါအဝင်ဒီရွေးကောက်ပွဲမဲဆွယ်စည်းရုံးမှုတွေမှာလိုက်နာဆောက်ထည့်ရမယ့်ခြေဝက်တွေကိုနိုင်ငံရေးပါတီတွေအကြားမှာသဘောတူညီချက်ရရှိခဲ့ကြပါတယ်။နိုင်ငံရေးပါတီတွေလိုက်နာရမယ့်ခြေဝက်တွေကိုလိုက်နာဖို့ပြက်ကွက်ရင်လည်းဒီနိုင်ငံရေးပါတီတွေကတညီတညွတ်တဲ့ကန့်ကွက်ရှုတ်ချသွားဖို့ကိုလည်းသဘောတူခဲ့ကြတာပါ။လူဝင်ရောင်းဝယ်ရမတူညီတဲ့နိုင်ငံရေးပါတီတွေအကြားအခုသဘောတူညီချက်ကနေဘလောက်ထိရောက်မှုရှိနိုင်တယ်လဲဆိုတာကိုတော့မတ်တကီထိုက်ကစူးစီးတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ပါရှင်။မြန်မာနိုင်ငံဆိုင်ရာဆွစ်ဇာလန်သံအမတ်ကြီးကဦးဆောင်ပြီးမြန်မာနိုင်ငံတွင်းကနိုင်ငံရေးပါတီအားလုံးတို့လေးလာနေပါဆွေးနွေးခဲ့ကြတဲ့ရွေးကောက်ပွဲမှာနိုင်ငံရေးပါတီများစောင့်ထည့်ရမယ့်ခြင်းဝတ်တွေကိုကြားသာပရင်းနေမှာအပိတ်သဘောတူလိုက်ကြပြီဖြစ်ပါတယ်။ဒီနေ့နောက်ပိုင်းမှာချင်းပါမယ်လို့ပြောဆိုထားတဲ့လွှတ်တော်ရွေးကောက်ပွဲတွေမှာအင်အားကြီးနိုင်ငံရေးပါတီကြီးတွေနဲ့အင်အားငယ်တဲ့နိုင်ငံရေးပါတီတွေကြားမဲဆွယ်စည်းရုံးခွင့်တန်းတူရရှိရေးအတွက်လက်ရှိမှတ်ပုံတင်ထားတဲ့နိုင်ငံရေးပါတီတွေကြားတသဘောတည်းရှိကြတယ်လို့လည်းဆွေးနွေးခဲ့ကြတဲ့လုပ်ငန်းအဖွဲ့ဝင်ကိုမျိုးရံတော်သိန်းကပြောပါတယ
်။ဒါဆိုဆွေးနွေးသွားတဲ့အခါမှာဟိုလေးလေးအချိန်တော်မှာ charter flight တော့ကျွန်တော် charter flight လို့ခေါ်တဲ့ကျွန်တော်လည်းစီကုလရှိူ6ပါ6ဒီကနေ့စီကုလရှိူဒါမျိုးတွေကတက်တာတယ်ဒါတိုင်းကိုခြေရေးပါဒီလည်းနာမည်လည်းနာဘူးလားဆိုတော့ဘယ်လိုမှမဖြစ်တယ်ပေါ့ဘာလို့အားလုံးကတော့ commercial flight လို့ခေါ်တဲ့ဒီအများဆုံးနေနဲ့စီးနေတဲ့အတွက်ကြောင့်ဒါမျိုးတွေပေါ့ဒါတော် right ကျစားရှိတယ်ပြီးတော့ဘာသာရေးနဲ့လည်းအသုံးပြုရဆိုတဲ့ချက်ပါတော့ကျွန်တော်တို့ကိုတော်လေးကိုပြင်ထန်ကျစားရှိတယ်ဒါပေမဲ့လည်းဒီမှာကျွန်တော်ဘာသာရေးအဆောက်အဦတွေကို public sector လို့ခေါ်တဲ့လူထုစီဝေးတွေ၃ရာလေးရှိတော့တတိယကျပေါ်ပါတော့ကျွန်တော်ကဘာသာရေးအဆောက်အဦမှာဝေပြုတဲ့နေရာလဲပြီးတော့ဆက်လက်ရနေရာတွေမှာအဲဘာဝေပြုတဲ့ဒီပေါ့ဒီနောက်ပြီး၃ရာနေရာတွေမှာအများပြည်သူတွေစုဝေးတဲ့နေရာတွေမှာအာဒီမှာဒီ partition ပေါ်လေလို့ပို့တော့တော့ computer လေအစားနာကျွန်တော်တို့ရေကြောချက်တစ်ချက်တော့ဆိုရင်အဲ့လိုမျိုးသူရဲ့ကစားပွဲပေါ့ level 2တော့ကစားပွဲရှင်လို့ခါရဲပြီးတော့နိုင်ငံရေးကိုဘာသာရေးနိုင်ငံရေးမှာအသုံးမချအောင်ကျွန်တော်တာဆီကြရရှိတယ
်။နိုင်ငံရေးပါတီကိုယ်စားလှယ်တွေကြားလေးလာနေပါအခြေအနေဆွေးနွေးခဲ့ကြတဲ့နိုင်ငံရေးပါတီတွေစောင့်ထင်းရမယ့်ခြင်းဝတ်တွေနဲ့ပတ်သက်ပြီးဆွေးနွေးကြတာမှာတော့လက်ရှိအင်အားကြီးအနာရပါတီပြည်တော်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကိုယ်စားလှယ်လည်းပါဝင်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့တကယ်တမ်းရွေးကောက်ပွဲမှာသူနိုင်ကိုနိုင်ရှင်ပြိုင်လာရတဲ့အချိန်မှာလက်ရှိအာဏာရအင်အားကြီးပြည်တော်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီနောက်အဓိကတိုက်ခိုက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အပါအဝင်နိုင်ငံရေးပါတီတွေအနေနဲ့ကျင့်ဝတ်တွေကိုစောင့်ထိန်လိုက်နာဖို့ပြက်ကွက်လာရင်တော့တနည်းတစ်ပုံအရေးယူနိုင်အောင်လဲစီစဉ်ထားတယ်လို့ NLD ပါတီရဲ့ကိုယ်စားလှယ်အဖြစ်ရောအခုလိုက်နာရမယ့်ကျင့်ဝတ်တွေချမှတ်ရေးလုပ်ငန်းအဖွဲ့မှာပါပါဝင်ခဲ့သူကိုမျိုးရံတော်သိန်းကပြောပါတယ
်။လိုက်နာမလားဆိုတဲ့လိုက်နာမလားဆိုနေကောင်းကတော့ဟိုအဲ့ဒီပါတီတစ်ခုရဲ့ဂုဏ်သံတွေနဲ့စိုက်လာတယ်။ဒါပါတီဒီအားလုံးကဒီအကူသဘောတူပြီးဆွဲခဲ့တာရင်အားလုံးအဖွဲ့ချုပ်ပေါင်းအားလုံးလိုက်နာဖို့အရင်အရေးကြီးပါတယ်။တော့အဒီတော့ကိုလည်းပဲကျွန်တော် monitor မှာခဏစံပေါ့နော်ဒါကိုနိုင်ငံလာမင်းလာအောင်ကြည့်ဖို့အတွက်ကိုပုံစံတစ်ခုပေါ့ဒီစားဖို့ကတော့ဘယ်လိုလဲရှိပါတယ်အဲ့ဒါကတော့ follow up ပါတော့ဆက်လုပ်မယ်ဖြစ်တာပါအခုနည်းရှိုင်းဒီမှာကြည့်တော့မှကျွန်တော်ကနိုင်ငံလို့ရှိရင်အဖြစ်တပြည်လို့မရဘူးဘယ်လိုရှင်းချမလဲပေါ့ဒါမျိုးတွေလက်ကိုရှိပါတယ
်နိုင်ငံရေးပါတီတွေစောင့်ထင်းရမယ့်ခြင်းဝတ်တွေကိုတော့နီပေါ်နိုင်ငံကရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဟောင်းကနီးပညာပိုင်ဆိုင်ရာအကူအညီပေးခဲ့တယ်လို့ပြည်တော်စုရွေးကောက်ပွဲကော်မရှင်ဘက်ကလည်းဥပဒေနဲ့ညီညွတ်မှုရှိမရှိကိုစစ်ဆေးပေးခဲ့ပါတယ်။သဘောတူထားတဲ့နိုင်ငံရေးပါတီတွေကြားစောင့်ထင်းလိုက်နိုင်ရမယ့်ခြင်းဝတ်တွေကိုတော့ဒီလတတိယဘက်အတွင်းမှာဒေါအောင်ဆန်းစုကြည်အပါအဝင်နိုင်ငံရေးပါတီတို့ကခေါင်းဆောင်တွေသဘောတူလက်မှတ်ရေးထိုးကြဖို့ရှိပြီးသမ္မတဦးသိန်းစိန်ရွေးကောက်ပွဲကော်မရှင်တို့ကိုလည်းဖိတ်ကြားဖို့စီစဉ်ထားပါတယ်ရှင်